မြန်မာနိုင်ငံမှာအမေရိကန်ဒေါ်လာငွေနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းထားတွေတိတိတသားမြင့်တက်နေချိန်မှာပဲမြန်မာနိုင်ငံတော်ဗဟိုဘဏ်ကနေနိုင်ငံခြားငွေရောင်းဝယ်တဲ့အခါဗဟိုဘဏ်နှုန်းထားရဲ့3.8%ခန့်နှုန်းထက်မများရသလိုမနည်းရဘူးဆိုတဲ့ဘောင်တွင်းကသတ်မှတ်ချက်ကိုမနေ့ကပယ်ဖျက်လိုက်ပါတယ်အခုလိုနိုင်ငံခြားငွေလဲလှယ်နှုန်းထားသတ်မှတ်ချက်ကိုထိန်းချုပ်ထားတဲ့ဗဟိုဘဏ်ရဲ့ဈေးကွက်ထိန်းကျောင်းမှုပယ်ဖျက်လိုက်တဲ့အတွက်လွတ်လပ်စွာရောင်းဝယ်ခွင့်ရှိသွားမှာဖြစ်ပေမဲ့လို့ငွေကြေးဈေးကွက်ခိုင်မာမှုမရှိတဲ့မြန်မာငွေလဲလှယ်နှုန်းထားတွေဒီထက်ပိုတက်ပြီးကမောက်ကမဖြစ်နိုင်နေဆိုပြီးဘဏ်လုပ်ငန်းရှင်တွေနဲ့သွင်းကုန်ထုတ်ကုန်လုပ်ငန်းရှင်တွေဘက်ကတွက်ဆကြပါတယ်မတ်စုမွန်ဆက်သွယ်မေးမြန်းထားပါတယ်ရှင
်ပြီးခဲ့တဲ့လတွေကနေစလို့မြန်မာနိုင်ငံရဲ့နိုင်ငံခြားငွေလဲလှယ်ရောင်းချတဲ့ငွေကြေးဈေးကွက်မှာအမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းတိတိတသားတက်လာခဲ့ရကနေဒီကနေ့အင်္ဂါနေ့ညပိုင်းမှာတော့အမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1,490ကျပ်အထိဈေးပေါက်နေပြီဖြစ်ပါတယ်အခုလိုမျိုးဈေးကွက်ထဲမှာအမေရိကန်ဒေါ်လာငွေနဲ့မြန်မာကျပ်ငွေတန်ဖိုးအဆမတန်ကွာဟလာပြီးဒေါ်လာဈေးမြင့်တက်လာချိန်မှာပဲ2018ခုနှစ်ဩဂုတ်လ13ရက်နေ့မှာတော့မြန်မာနိုင်ငံတော်ဗဟိုဘဏ်ကနေနိုင်ငံခြားငွေရောင်းဝယ်ရမှာဗဟိုဘဏ်ရဲ့သတ်မှတ်ချက်ရည်ညွှန်းငွေလဲလှယ်နှုန်း3.8%နှုန်းထက်အောက်မကျရသလိုဈေးကိုအထက်မတက်ရဘူးဆိုတဲ့ဘောင်သတ်မှတ်ညွှန်ကြားချက်ကိုပယ်ဖျက်ကြောင်းနိုင်ငံခြားသုံးငွေများရောင်းဝယ်ဖောက်ကားတဲ့လုပ်ငန်းလိုင်စင်ရဘဏ်များအလုံးနဲ့နိုင်ငံခြားငွေများဝယ်ယူရောင်းချလဲလှယ်ခွင့်လိုင်စင်ရရှိထားသူများအလုံးကိုကြေညာလိုက်ပါတယ်အခုလိုမျိုးနိုင်ငံတော်ဗဟိုဘဏ်ရဲ့နိုင်ငံခြားငွေသတ်မှတ်ချက်ကိုထိန်းချုပ်ထားမှုကိုပယ်ဖျက်ကြောင်းကြေညာလိုက်တဲ့အပေါ်မှာတော့နိုင်ငံခြားငွေကြေးဈေးကွက်ခိုင်မာမှုမရှိတဲ့မြန်မာငွေဈေးကွက်အထိတက်ရောက်မှုတွေရှိလာနိုင်မဲ့အလားအလာကိုတော့မြန်မာနိုင်ငံတော်ဗဟိုဘဏ်ရဲ့ဒုဥက္ကဋ္ဌဟောင်းလည်းဖြစ်လက်ရှိကမ္ဘောဇာဘဏ်ရဲ့အကြီးတန်းအကြံပေးပုဂ္ဂိုလ်ဖြစ်တဲ့ဦးတန်းလွင်ကအခုလိုသုံးသပ်ပါတယ်
ဟို 0.8% ကိုသတ်မှတ်ချက်ထားတာလေပေါ်နဲ့အောက်ကိုဒါအရင်တော့ IMF လို့တဲ့ဟိုစီမင်းစီကမယ်အဲ့တော့ဒါလေးကိုပယ်ဖြတ်လိုက်တယ်ဆိုတော့ဟိုရွေးချက်တော့ကောင်းပါတယ်ဒီများနိုင်ငံခြားမှာလို့ပဲဒါ market ကို deregulate လုပ်တာပဲလေ market ကိုအထင်းကိုမရှိဘဲနဲ့ဟာလာတလွလွလွတော့ရောင်းတာကြိုက်စည်းဝေးပေးကြိုက်စည်းဝေးပေါ့နော်အဲဒီလိုလေးတွေအနေထားလုပ်တာတော့ဒါမားတယ်လို့တော့ပြောလို့မရဘူးဒါတမားပဲကြည့်ရင်တော့ဒါကောင်းတဲ့လက္ခဏာပါဒါပေမဲ့စဉ်းစားရတခုရှိတာဒီအနောက်နိုင်ငံဈေးကွက်တို့ဟာလာဒီအာဆီယံဈေးကွက်တို့ဟာသူတို့ကရင့်ကျက်သွားပြီလေအဲ့တော့မြန်မာဈေးကွက်ကမရင်ကျက်သေးတဲ့အပေါ်မှာဒီအထိတ်ကိုပဲကြီးမကြီးကမရှိပဲနဲ့တော့လွတ်လွတ်လပ်လပ်ဆောင်ကပြေးလိုက်တဲ့ပုံမှာနော်အခွင့်အရေးယူပြီးတော့မှဒါဟိုအတုံးချမှာနည်းနည်းဆိုပါဒါတစ်ချက်ပဲနော်အဲ့အရာကဘာကြောင့်ဖြစ်ရလဲဆိုတော့ market ကမရင်ကျက်ဒါလေးရင်ကျက်မှုမရှိတဲ့ပုံမှာအခွင့်အရေးယူလာလို့ရှိရင်တော့ဈေးကွက်ကနည်းနည်းလေးဟိုအကျက်တဲပြဖြစ်နိုင်တဲ့အလားအလာရှိတယ်နော် fluctuation ပေါ့နော်ဟိုတက်လိုက်ကျလိုက်တော့ပြန်ဖြစ်လာရင်တော့ဒါတောင်းလာတော့မဟုတ်ဘူးပေါ့နော
်နိုင်ငံတော်ဗဟိုဘဏ်ကနေငွေကြေးလဲလှယ်နှုန်းထားသတ်မှတ်ချက်ကိုပယ်ဖျက်လိုက်တဲ့အတွက်ဘဏ်တွေနဲ့နိုင်ငံခြားငွေလဲလှယ်ရောင်းချနေတဲ့ဈေးကွက်မှာပြင်ပပေါက်ဈေးအတိုင်းတရားဝင်အရောင်းဝယ်လုခွင့်ရသွားတဲ့အပေါ်မှာတော့မြန်မာနိုင်ငံစံစဘာအသင်းချုပ်ကတာဝန်ရှိသူလည်းဖြစ်မြန်မာနိုင်ငံမော်တော်ယာဉ်ထုတ်လုပ်မှုနဲ့ကုန်သွယ်မှုလုပ်ငန်းအသင်းချုပ်ရဲ့ဥက္ကဋ္ဌဒေါက်တာဆိုးထွန်းကအခုလိုသုံးသပ်ပါတယ်
။ဟုတ်ကဲ့ကျွန်တော်ကတော့ဘူမန်တက်မှတ်ချက်နဲ့ကျွန်တော် plus or minus 0.8% နဲ့ဒီကျွန်တော်ကရောင်းရလို့ရတာပေါ့နော်။ဘာနေနေလဲတော့ဒါနဲ့ရောင်းရလို့ရတာ။ငါကတော့အခုလက်ရှိပါဘူကတက်မှတ်ချက်နဲ့ကျွန်တော်အပြင်မှာတကယ်ရောင်းရဖြစ်နေလို့နေတာ။ဒါကွာသွားတာပေါ့နော်။ဟ
ုတ်ကဲ့။
အဲ့တော့ကျွန်တော်တမတ်ချက်ကြီးကလကားဖြစ်နေရောရာဟုပယ်လိုက်ကြပြီးတော့ပို့ပြီးတော့လောကကံရတာပို့အစဉ်ပြေးသွားတာပေါ့နော်ဒီခါကျတော့ကျွန်တော်ကပြင်ပလာဝယ်တဲ့လူတွေနဲ့ဆိုင်းပို့ကြတာတကယ်တကယ်ရောင်းဝယ်လို့ကတကယ်ဖြစ်တယ်ဒီလိုမရောင်းကျင်တဲ့ပန်းကြတယ်ဟိုမရှိဘူးလို့ပြောတတ်တယ်ပေါ့ရောင်းအောင်ဝယ်ရဲချက်သွားတဲ့သဘောရှိနေတယ်အခုကတော့ဒီလိုတမတ်ချက်ကိုပယ်ဖယ်ရှားပြေးတဲ့အကြောင်းမျိုးတို့တရားဝင်ရောင်းလို့ကိုပြင်ရအောင်တဲ့
အခုလိုမျိုးတရက်ပြီးတရက်အမေရိကန်ဒေါ်လာနှုန်းထားတရိပ်ရိပ်မြင့်တက်လာတဲ့အတွက်မြန်မာငွေကြေးဈေးကွက်မှာငွေလဲနှုန်းမတည်ငြိမ်မှုတွေကြောင့်သွင်းကုန်ထုတ်ကုန်လုပ်ငန်းရှင်တွေအခက်ကြုံရသလိုဆက်သုံးစီနဲ့အခြေခံစားသုံးကုန်ပစ္စည်းတွေဈေးမြင့်တက်လာတာမျိုးလို့နောက်ဆက်တွဲရိုက်ခတ်မှုတွေရှိလာနိုင်တယ်လို့လုပ်ငန်းရှင်တဦးဖြစ်တဲ့ဒေါက်တာဆိုးထွန်းကရှုမြင်ပါတယ်
။အဒီကတော့ကျွန်တော်ကသွင်းကုန်လုပ်ငန်းလုပ်တဲ့လူတွေကတော့ပုံပြီးပြဿနာရှိတာပေါ့နော်။သွင်းကုန်လုပ်ငန်းတော့ဒေါ်လာနဲ့ကျွန်တော်ကပေးချေရတယ်၊ညောင်းငွေနဲ့ပေးချေလို့ကြောင့်ကျောင်းပြင်းပြောင်းဝယ်တိုင်းဉာဏ်သိတဲ့နေရာဖြစ်တာပေါ့နော်။အဲ့တော့လုပ်ငန်းကြီးပြည်နောက်ဆက်တွဲရတော့ PDV ဖြစ်တာပေါ့နော်ကျွန်တော်အခြေခံရတဲ့ဓာတ်ဒီဇယ်ဈေးတက်လာမယ်စားအုပ်စီးကြီးတယ်မယ်စားတော့ကုန်ကြီးတယ်ဘယ်တော့ပြည်နေအောင် import လုပ်တဲ့ဟာတော့ပိုပြီးများတာပေါ့တုံးနေရတယ်အဲ့ဒါကုန်စည်လုံးတက်တယ်ဆိုတဲ့ဟာတော့ PDV ဖြစ်လာတာပေါ့နော်အော်လုပ်ငန်းရှင်နေရတော့ကုန်စည်လုံးပြတ်တော့ပဲဒီရောက်ရတာဘယ်လိုက purchasing power ရောမယ်ရောတဲ့အတွက်ကြောင့်ရောင်းဝယ်ကုန်တုံးနေတာမရှိဝါးရင်းနဲ့ပိုချက်တဲလာမယ်တော့ရှိတော့
အခုဆိုရင်တော့ဈေးကွက်မှာဒီကနေ့ငွေလဲလှယ်နှုန်းထားပေါက်ဈေးက1490ကျပ်အထိဖြစ်လာနေပြီပဲလို့ရှေ့ရက်တွေနဲ့ရှေ့သတင်းပတ်တွေမှာတော့ဒီထက်ပိုပြီးမြင့်တက်လာနိုင်မလားမြန်မာနိုင်ငံတော်ဗဟိုဘဏ်ဘက်ကနေဘလို့ဆက်ပြီးဆောင်ရွက်နိုင်မလဲဆိုတာကတော့စောင့်ကြည့်ရအောင်ပဲလို့ဦးတန်းလွင်ကပြောပါတယ
်ဈေးကွက်ရဲ့တုံ့ပြန်မှုကအရေးကြီးတာဈေးကွက်ကဒီခုနကဗဟိုဘဏ်ရဲ့ပြောင်းလာလာတဲ့ policy ကဘလို့တုံ့ပြန်မလဲဆိုတာဒါစောင့်ကြည့်ဖို့အနေထားပဲရှိသေးတယ်လောလောဆယ်ဟိုမတ်ချက်ပေးဖို့အတွက်ကတော့နည်းနည်းချိန်ဆောင်မှတင်တယ်ကနတော့စောင့်ကြည့်လိုက်ပါဦးတပတ်တန်နေနပတ်တန်နေတော့စောင့်ကြည့်လိုက်ပါနော
်လက်တလုံးမြန်မာနိုင်ငံရဲ့စီးပွားရေးကတော့ပြပကိုကုန်တင်ပို့မှုထက်ပြပကနေပြီးတော့တင်သွင်းမှုကများနေတဲ့အတွက်နိုင်ငံသားငွေသုံးစွဲမှုပမာဏကဗန်းမများတဲ့အခြေအနေမှာကြုံရနေလို့အစိုးရနဲ့ဘဏ်တာဝန်ရှိသူတွေဘက်ကခိုင်မာတဲ့စီးပွားရေးမူဝါဒ policy တွေချမှတ်ဆောင်ရွက်ဖို့အရေးကြီးလိုအပ်နေပြီဖြစ်တယ်လို့စီးပွားရေးလုပ်ငန်းရှင်အတိုင်းဝိုင်းဘက်ကထောက်ပြနေကြပါတယ်ရှင်
မဆုမုံဆက်သွယ်မေးမြန်းထားတာပါရှင်